Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇွန်လ10ရက်တောက်ကြတဲ့ညနေပဲ VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါပဲရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါတောတာရှင်များရှင်။ဒီကနေ့ညနေခင်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။နှလုံးအစားထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်နိုင်ငံကထွက်ပြီးတော့ IS အစွန်ရောက်အကြမ်းဖက်သမ္မတတွေနဲ့တွားပူးပေါင်းခဲ့တဲ့အမေရိကန်နိုင်ငံသားမိုဟာမက်ဂျမယ်ခဝီဆာအကြမ်းဖက်မှုဆွဲချက်နဲ့တရားရင်ဆိုင်ဖို့အမေရိကန်ကိုရောက်လာပါပြီ။ Israel နိုင်ငံ Tel Aviv မြို့မှာလူပေါင်း၄ယောက်သေဆုံးပြီး၅ယောက်ဒဏ်ရာရခဲ့တဲ့ပုတ်ထုံးတွေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်ရရှိသူနောက်တူဦးကို Israel လုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းနိုင်ငံတကာသတင်းလွှာနဲ့စမဲ့အထက်မှာတော့အမေရိကန်နိုင်ငံဂျာယေဝန်ကြီးဟောင်းဟစ်လာရီကလင်တန်ရဲ့ပါတီတွင်သမ္မတလောင်းရှင်ပြိုင်မှုကိုသမ္မတအိုဘားမားကထောက်ခံလိုက်ပါတယ
် Look I know how hard this job can be That's why I know Hillary will be so good at it In fact I don't think there's ever been someone so qualified to hold
အမေရိကန်သမ္မတလောင်းရှင်ပြိုင်နေတဲ့အခြေအနေကိုနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရပါမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုအရင်ဦးစားပေးမယ်ဆိုတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်တနိုင်ငံလုံးအပြည့်အစုံစားချုပ်မှာမပါသေးတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေ27ရာစုပင်လုံညီလာခံအကြိုကျင်းပရေးကော်မတီနဲ့တွေ့ဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့ဒီဥရောပဖလားအကစားသတင်းတပုတ်ကိုလည်းနားဆင်ကြပါမယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးနောက်ဆုံးသိထားတဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီး Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ကိုအနိုင်ရဖို့ပါတီရင်းညှို့ညွရေးတိဆောက်နေတဲ့အနေနဲ့ Miss Clinton ရဲ့ပါတီရင်းပြိုင်ဖက် Bernie Sanders နဲ့ Sarah Palin ကတနားရီကြားတွေ့ဆုံပြီးမှပဲအခုလိုအဆိုပြုလိုက်တာပါHillary လောက်သမ္မတတာဝန်နဲ့ထိုက်တန်တဲ့သူတခြားမရှိနိုင်ဘူးလို့သူထင်တဲ့အကြောင်းသမ္မတတာဝန်ထမ်းဆောင်ဖို့လိုအပ်တဲ့ရည်စွမ်းတက်သည့်အပြည့်ရှိသလိုစာနာနားလည်ပြီးစင်နာတနာတတ်တဲ့သူတယောက်ဖြစ်တဲ့ Miss Clinton ကိုထောက်ခံတဲ့အကြောင်းနဲ့ Hillary နဲ့အတူရပ်ပြီးတော့လာမယ့်ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးသွားမယ်လို့ Clinton လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာသမ္မတ Obama ကပြောသွားပါတယ်သမ္မတတာဝန်ဟာဘလောက်ထိခက်ခဲရဲဆိုတာကိုသူကောင်းကောင်းသိထားပြီးတော့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမ္မတကရောဟောင်းတယောက်လည်းဖြစ်တဲ့ Miss Clinton အနေနဲ့ဒီတာဝန်ကိုကောင်းကောင်းယူနိုင်တယ်ဆိုတာကိုသူယုံကြည်တယ်လို့ Mr. Obama ကပြောသွားပါတယ်။လာမယ့်ပုတ်ထူးနေ့ Wisconsin ပြည်နယ်မှာပြုလုပ်မဲ့ Miss Clinton ရဲ့မဲဆွယ်စည်းရုံးပွဲမှာသမ္မတ Obama ပထမဆုံးအကြိမ်ပါဝင်စည်းရုံးရေးဆင်းမဲ့အကြောင်းသမ္မတ Amy Roth ကပြောထားပါတယ
်။ Israel နိုင်ငံ Tel Aviv မြို့မှာလူ၄ယောက်သေဆုံးပြီး၅ယောက်ဒဏ်ရာရခဲ့တဲ့ဗုဒ္ဓနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူနောက်တဦးကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်။၃ယောက်မြောက်ဖမ်းဆီးခံရသူကိုတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ယဒန်မြို့မှာကြာသပတေးနေ့ကဖမ်းဆီးလိုက်တာပါ။ဗုဒ္ဓနေ့တုန်းကဈေးဝယ်တွေညစာစားနေသူတွေနဲ့စီကားနေတဲ့ဈေးတစ်ခုထဲမှာပြစ်ခတ်တိုက်ခိုက်ခဲ့ကြတဲ့ယဒန်မြို့ကပါလက်စတိုင်းဝန်ကွက်ကြီးကို၂ဦးနဲ့အတူအခုဖမ်းဆီးခံရသူတို့ပူးပေါင်းတိုက်ခိုက်ခဲ့ကြတာလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောပါတယ်။သူတို့ကိုတော့လောလောဆယ်အကျဉ်းထောင်ထဲမှာထိန်းသိမ်းထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကိုအစ္စရေးဘက်ကပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့အရင်ကကတိပေးထားတဲ့အတိုင်းအခုတိုက်ခိုက်ခံရမှုအပြီးမှာပဲပါလက်စတိုင်းသား8,300ကိုရမဒန်ဥပုသ်လအတွင်ခီးသွားလာခွင့်အစ္စရေးဘက်ကပိတ်ပင်လိုက်ပါတယ်ရတံမြို့ကိုတခြားဒေသတွေနဲ့အဆက်အသွယ်လုပ်လို့မရအောင်တီးခြားစောင့်ကြပ်ထားပြီးတော့တိုက်ခိုက်သူတွေနဲ့အမျိုးနွယ်တူသူတွေရဲ့အလုပ်လုပ်ကိုင်ခွင့်ခွင့်ပြုချက်ရာနဲ့ချီကိုလည်းဖျက်သိမ်းပစ်လိုက်တယ်လို့ဝန်ကြီးချုပ်နက်တန်ယာဟူးကပြောပါတယ်။လုံခြုံရေးတိုးမြှင့်မှုစီစဉ်နေတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးခင်ဗျာ
။နှလုံးအစားထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်နိုင်ငံကထွက်ပြီး IS အစွန်ရောက်အကြမ်းဖက်သမားတွေနဲ့တွားပူးပေါင်းခဲ့တဲ့အမေရိကန်နိုင်ငံသားမိုဟာမက်ဂျမယ်ခဝီဆာအကြမ်းဖက်မှုဆွဲချက်နဲ့တရားရင်ဆိုင်ဖို့အမေရိကန်နိုင်ငံကိုပြန်ရောက်လာပါပြီ။ဂျာရာဘရင်းနေမှာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမှာကဝစ်ကိုတရားရုံးတင်ခဲ့တာပါ။IS တို့နဲ့ပူပေါင်းဖို့ထွက်သွားကြတဲ့ကဝစ်ကိုသူ့မိသားစုဝင်နဲ့အခုမှပထမဆုံးအကြိမ်ပြန်တွေ့ကြရတာဖြစ်တယ်လို့သူ့ရဲ့အကျိုးဆောင်ရှင်တွေကဆိုပါတယ်။မတ်လအတွင်းကကတ်ပက်ရှမာကတပ်တွေကသူ့ကိုအီရန်နိုင်ငံမြောက်ပိုင်းမှာဖမ်းဆီးလိုက်တဲ့အချိန်မှာပဲအသက်26နှစ်အရွယ်ကဝစ်အကြောင်းသတင်းတွေမှာအထင်ရှားစပြီးပါလာတာပါ။သူဟာစစ်မြေပြင်အတွင်းဖမ်းမိတဲ့အမေရိကန်နိုင်ငံသား IS အကြမ်းဖက်သမားအနေငယ်ထဲကတယောက်ဖြစ်ပါတယ်။ IS တွေကိုကူညီထောက်ပံ့နေ၊ကူညီထောက်ပံ့မှုကြံစည်တယ်ဆိုပြီးကဝိစ်အပေါ်ဆွဲချက်တင်ထားတာပါ။ဆွဲချက်တွေအတွက်အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့အများဆုံးထောင်ဒဏ်20,000၊ဒဏ်ငွေဒေါ်လာ300,000ခွဲနဲ့အကျဉ်းချပြီးပြန်လို့ရင်တော့ဘဝတသက်သာစောင့်ကြည့်ခံရရမယ့်ပြစ်ဒဏ်တွေချမှတ်ခံရနိုင်ပါတယ်။ကဝိစ်အနေနဲ့အပြစ်ရှိတယ်မရှိဘူးဆိုတာပြောဖို့မလိုအပ်တယ်လို့အစိုးရရဲ့တရားရုံးရှောက်ထားချက်တွေကိုအလွန်အကျုံလိုက်ကြည့်တာမျိုးမဟုတ်ဘူးလို့လည်းသူ့ရဲ့ရှင်တွေကသတိပေးထားပါတယ်ရှင်။
ကဘာကျော်လက်ဝဲသမားကြီးမိုဟာမက်အလီရဲ့မွတ်စလင်ထုံးနှံအစင်လာနဲ့ကျင်းပခဲ့တဲ့နိုင်ရီအခမ်းအနားကိုကျော်သာရီနေကကန်တက်ကီပြည်နယ်လူဝီဗဲလ်မြို့မှာကျင်းပခဲ့ပြီးတော့လူပေါင်းထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်တက်ရောက်လာသူတွေထဲမှာလူကြီးလူငယ်လူမျိုးဘာသာပေါင်းစုံလည်းပါဝင်ခဲ့ပါတယ်ကဘာဟဲဗီဝေးချန်ပီယံဟောင်းအလီဟာခြေရီလက်တွေတုံပြီးတော့အုံနောက်နဲ့အာယုံကျော်ဆိုင်ရာပါကင်စင်ယောဂါကိုနှစ်ပေါင်းများစွာခံစားလာခဲ့ပြီးတဲ့နောက်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့ပြီးခဲ့တဲ့သတင်းဘက်ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါအဲ့ဒီအခမ်းအနားကိုအလီရဲ့ဇာတိမျိုးဖြစ်တဲ့လူဗဲလ်မျိုးကသူကျေးဇာလုပ်ဝိသမားအဖြစ်နဲ့ပထမဆုံးထိုးသက်ခဲ့တဲ့နေရာမှာကျင်းပခဲ့တာပါ။အစ္စလမ်ဘာသာရဲ့ထုံးနှံအစဉ်လာရကျင်းပခဲ့တဲ့ဒီအခမ်းအနားကိုမွတ်စလင်ဘာသာရေးဆရာဇာယီရှခီယာကဦးဆောင်ဝတ်ပြုခဲ့တာဖြစ်ပြီးတော့မွတ်စလင်အမျိုးသားတွေနဲ့အမျိုးသမီးတွေကတီးကြားစီခွဲပြီးတော့ဝတ်ပြုခဲ့ကြတာပါ။ဒါ့ပြင်ဒီကနေ့တောက်ကြနေမှာတော့ဘာသာပေါင်းစုံကလူမျိုးပေါင်းစုံပါဝင်တဲ့မိုဟာမက်အလီအမတ်တရအောင်မေးပွဲအခမ်းအနားကိုဒီလူဗဲလ်မျိုးမှာပဲထပ်မံကျင်းပပြီးတော့အဲ့နောက်သူ့ရဲ့ရုပ်အလောင်းကိုမြုံနံတင်းကြိုသွားမှာဖြစ်ပါတယ်ခင်ဗျာ
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံအတွင်းကတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့သမျိုးကိုလင်းနှစ်အတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစားအသောက်နဲ့လူမှုကူညီရေးပစ္စည်းတွေကိုပေးပို့ခွင့်ရလိုက်ပါပြီ။ဆီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံလူမှုရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါ။မြို့တော်ဒမတ်စကတ်အနောက်တောင်ဖက်ပိုင်းကဒါရာယာမြို့ခံတွေအတွက်တလဆာအစာအသောက်သွင်းတဲ့ဆေးဝါးတွေပေးပို့ခွင့်ကိုဆီးရီးယားအာရဗ်လာကျန်းနေအဖွဲ့နဲ့ကုလသမဂ္ဂကိုမနေ့ကြာတာပရင်းနေ့ညကမှခွင့်ပြုပေးလိုက်တာဖြစ်ပါတယ်။ဒါရာယာမြို့ကို2012ခုနှစ်ကတည်းကတပုံတွေထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။လူပေါင်း2400အတွက်တလဆာလုံလောက်တဲ့အစာအသောက်တွေနဲ့ခမန်းချေလူပေါင်း4000လောက်အတွက်တလဆာကျမရေးဆိုင်ရာပစ္စည်းတွေကိုပေးပို့သွားမယ်လို့ကုလသမဂ္ဂပြောခွင့်ရယန်လာကီကသတင်းထောက်တွေကိုပြောပါရယ်။ဆီးရီးယားနိုင်ငံအတွင်းလက်နက်ကိုင်တပ်တွေဝိုင်းခံထားတဲ့ဒေသတွေမှာလက်တလောနေထိုင်လူပေါင်း6သိန်းနီးပါးရှိနေပြီးဒီထဲမှာလူပေါင်း4သိန်းကျော်ကအစိုးရတပ်တွေရဲ့ဝိုင်းရံခံရတာဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်။
လွန်ခဲ့တဲ့နှစ်နှစ်ကကွာလာလမ်ပူကနေပေကျင်းကိုအသွာလမ်းမှာပျောက်ဆုံးသွားတဲ့မလေးရှားလေယာဉ် MH370 ကားလို့ယူဆတဲ့အပိုင်းအစတွေကိုစမ်းစစ်ဖို့ဩစတြေးလျနဲ့မလေးရှားစုံစမ်းစစ်ဆေးသူတွေစိတ်အားထက်သန်နေကြပါတယ်။ခီးတယ်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါသွားတဲ့ဒီလေယာဉ်ဟာ2014ခုနှစ်မတ်လအတွင်းကပျောက်ဆုံးသွားခဲ့တာပါ။အဲ့ဒီပျောက်ဆုံးလေယာဉ်ကားလို့ယူဆတဲ့လက်တလောတွေ့ထားတဲ့အပိုင်းအစတွေကိုဩစတြေးလျတောင်ဘက်ပိုင်းကကျွန်းတစ်ခုနဲ့မာဒဂတ်စကာရေလက်ကြားကကမ်းခြေတွေမှာတွေ့ရတာပါ။မာဒဂတ်စကာရေလက်ကြားမှာတော့လေယာဉ်ထိုင်ခုံနဲ့တောင်မန်စီကအပိုင်းအစတစ်ခုကိုတွေ့ရတာဖြစ်ပြီးဩစတြေးလျကကန်ဂရူးကျွန်းမှာတော့ no step မနှင်းရလို့ရေးထားတဲ့အပိုင်းအစတစ်ခုကိုတွေ့ထားတာဖြစ်ပါတယ်။သမုတ်တရားတဲကို MH380 လေယာဉ်ပြတ်ကျသွားတာဖြစ်မယ်လို့တာဝန်ရှိသူတွေကထင်မြင်ယူဆထားပေမဲ့လည်းအခုချိန်ထိတော့ရေအောက်မှာလင်းပြက်ကိုရှာမတွေ့သေးပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဘုရားကျောင်းကအလုတ္တမတူဒီကနေ့မနေ့စစောလမ်းလျှောက်နေချိန်ဓာတ်နဲ့အသေးခုတ်တက်ခံခဲ့ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းကဘာသာရေးလူနေစုတွေစစောဝဝတက်ခတ်ခံရတဲ့အထက်ဒါနောက်ဆုံးဖြစ်ရပါအသက်62နှစ်အရွယ်နီယာရာဂျန်ပန်ဒေဟာအနောက်မြောက်ပိုင်းပန်ဘခရိုင်မှာလမ်းလျှောက်ထွက်နေချိန်ပသူဘဝမသိရတဲ့သူတွေကတိုက်ခိုက်တာဖြစ်ပြီးနေရာမှာတွေပဲချင်းပြီးတိုက်ဆုံခဲ့ရတာပါအခုတိုက်ခိုက်မှုကိုဘသူကမှသူတို့လက်ချက်လို့မပြောပေမဲ့ဒေသဆိုင်ရာရဲတပ်ဖွဲ့ကတော့အလားတူတိုက်ခိုက်မှုမျိုးတွေကိုအစ္စလာမစ်ခေတ်သွေးကြွားတွေကပဲလှုံ့ဆော်လက်ရှိတဲ့အကြောင်းပြောပါရယ်ပြီးခဲ့တဲ့3နှစ်အတွင်းဒီလိုအလားတူတိုက်ခိုက်ခံရပြီးတိုက်ဆုံသူ40ကျော်ရှိပြီးတော့ပြီးခဲ့တဲ့လအနေငယ်အတွင်းမှာတော့တိုက်ခိုက်မှုတွေပိုဆိုးလာခဲ့ပါရယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲဟိန္ဒူဘုန်းကြီးတယောက်ဖျားကြောင်းအသွာလမ်းမှာတက်ခဲခံခဲ့ရတာပါအ အရင်ကတက်ခတ်ခံရသူတွေထဲမှာတော့လိန်တူစုံမဲ့သူအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွေ့အမြင်ရှိတဲ့ပညာရှင်တွေဘာသာရေးခိုင်ခဏဆွဲကင်းတဲ့ဘလော့ဂါတွေပါဝင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအဆွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လို့နိုင်ငံလူဦးရေရဲ့90ရာခိုင်နှုန်းလောက်ကမွတ်စလင်တွေဖြစ်ပါတယ
်ယူရို2016ဥရောပဖလားဘောလုံးပွဲကိုပြင်သစ်နိုင်ငံမှာဒီကနေ့တောက်ကြနေမှာစတင်ကျင်းပတော့မှာဖြစ်ပါတယ်နိုင်ငံပေါင်း24နိုင်ငံရှင်ပြိုင်ကြမဲ့ဒီဥရောပဖလားဖွင့်ပွဲကိုတော့ Paris မြို့မှာကျင်းပမှာဖြစ်ပြီးတော့ပြင်သစ်အာဏာပိုင်တွေဟာပြိုင်ပွဲကိုအင်ရှင်အဖြစ်နဲ့အဆင်ပြေပြေကျင်းပနိုင်ဖို့အတွက်အရှိန်အဟုန်မြင့်လှုပ်ဆောင်နေကြပါတယ်။ပွဲဥရအဖြစ်နဲ့အင်ရှင်ပြင်သစ်အသင်းနဲ့ Romania အသင်းတို့ Paris မြို့က Stade de France ကွင်းမှာကစားကြမှာဖြစ်ပါတယ်။အင်ရှင်ပြင်သစ်အသင်းကတော့ Euro 2016ပြိုင်ပွဲမှာပိုဆွဲမယ်လို့ထိတ်ဆုံးကရည်ပန်းစားနေတဲ့အသင်းတစ်သင်းလည်းဖြစ်ပါတယ်။ပြင်သစ်အသင်းကောင်းဆောင် Hugo Lloris ကတော့သူတို့အနေနဲ့ဘာမှလုပ်ပြထားတာမရှိသေးတဲ့အတွက်ပိုဆွဲဖို့ရည်ပန်းအစားဆုံးအသင်းမဟုတ်ဘူးလို့ပြောလိုက်ပါတယ်။ရိုမေးနီးယားနီးပြကတော့သူ့အသင်းအနေနဲ့ပြင်သစ်ကိုယင်ဆိုင်ဖို့အဆင်သင့်ဖြစ်နေပြီးတော့ပြင်သစ်ရဲ့တိုက်စစ်ကိုတောင်းခံထားနိုင်မယ်လို့လည်းမျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်။ရိုမေးနီးယားအသင်းဟာခြေစစ်ပွဲ10ပွဲမှာ9ဂိုးသာပေးခဲ့ရပြီးတော့ခန်းစစ်အကောင်းဆုံးအသင်းတစ်သင်းလည်းဖြစ်ပါတယ်။သူတို့နှစ်သင်းနောက်ဆုံး10ချိန်တွေ့ထားတာမှာပြင်သစ်က9ပွဲနိုင်ပြီးတော့9ပွဲတည်ကျထားပါတယ်။ဒါပေမဲ့နောက်ဆုံးတွေ့ထားတဲ့9ပွဲမှာ4ပွဲကတည်ကျထားတာဖြစ်ပြီးတော့ရိုမေးနီးယားအသင်းပြင်သစ်ကိုနောက်ဆုံးအချိန်နိုင်ခဲ့တာကတော့1992တုန်းကဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ Paris မြို့ကအလုံသမားတွေကလည်းဆက်ပြီးတော့သပိတ်မောက်ဖို့လုပ်နေကြပါတယ်။ပြင်သစ်သမရဖရွန်ဆော်အော်လန်ကတော့ Euro 2016ပြိုင်ပွဲကိုထိခိုက်အောင်အလုံသမားသပိတ်မောက်ဆန္ဒပြတာတွေလုပ်ဖို့ကြိုးပမ်းနေတာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်ထုတ်ပြန်ထားပါတယ်။ပြင်သစ်ဟာအုပ်စုအေမှာ Romania, Switzerland, Albania တို့နဲ့ကစားဖို့ရှိပါတယ်ခင်ဗျာ။
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့နိုင်ဂါရာဂွာမှာပြင်းအား 6.1 အဆင့်ရှိတဲ့ငလင်တစ်ခုမနစ်ကြာရာပြင်းနဲ့နောက်မိုင်းကလှုပ်ခတ်သွားပါတယ်။ငလင်ကြောင့်တေဆုံးသူရှိတယ်ဆိုတဲ့သတင်းမျိုးတော့ချက်ချင်းထွက်မလာသေးပါဘူး။ငလင်ဗဟိုပြုလုပ်သွားတဲ့နေရာအနီးကခရီးရန်ဖျားချောင်းတစ်ခုပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ငလင်ဟာပွာတိုမိုရာဇန်ဒေသအရှေ့ဖက် 18 ကီလိုမီတာကိုဗဟိုပြုပြီးတော့လှုပ်ခတ်သွားတာဖြစ်ပါရယ်ရှင
်။ကြောင်ကြနေညနေခင်းနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနှက်လောင်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VO Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေသတင်းဆောင်ပါတွေထဲမှာအရင်ဆုံးဒီ American သမ္မတရွေးကောက်ပွဲရှင်ပြိုင်မှုအခြေအနေနဲ့စာပါမယ်အမေရိကန်သမ္မတဘရက်ဩဘားမားဟာကလင်တန်ရဲ့ပြိုင်ဘက်ဗာမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ကြာသပတေးနေ့ကအိမ်ပြုတော်မှာတွေ့ဆုံပြီးမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တည်ကြနေတဲ့ဟီလာရီကလင်တန်ကိုတရားဝင်ထောက်ခံမှုပေးလိုက်ပါတယ်။အချိန်ကာလတစ်ခုအထိအသေးအတန်မဲဆွယ်စည်းရုံးရေးလုပ်ပြီးတဲ့နောက်ဩဘားမားရဲ့ထောက်ခံမှုဟာဒီမိုကရက်တစ်ပါတီအတွင်းစီစီလုံးလုံးရှိဖို့အတွက်နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်း VOA သတင်းတောက်ဂျင်မဲလုံးသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပါမယ်ရှင်။
For more than a year now,
သမ္မတဩဘားမားဟာဆက်ပြီးအချိန်ဆွဲမနေပဲ Hillary Clinton ကိုထောက်ခံမှုပေးလိုက်ပါပြီ။ Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုတစ်ခုထဲမှာသမ္မတရဲ့ထောက်ခံချက်ကိုထည့်ထားတာပါ
။ Look, I know how hard
ဒီတာဝန်ဟာဘယ်လောက်တောင်ခက်ခဲနိုင်လဲဆိုတာကျွန်တော်သိပါတယ်။ဒါကြောင့်လဲ Hillary ဟာဒီတာဝန်ကိုကောင်းကောင်းထမ်းဆောင်နိုင်မယ်ဆိုတာကျွန်တော်သိတာပါ။တကယ်တမ်းကသမ္မတတာဝန်ကိုထမ်းဆောင်ဖို့သူ့လောက်ရည်ချင်းပြေဝတဲ့သူရှိဘူးမဲလို့ကျွန်တော်မထင်ပါဘူး။သမ္မတလုပ်ငန်းတာဝန်တွေခြေပုံအောင်လုပ်နိုင်ဖို့စွမ်းရည်တက်သည့်ကရုဏာတရားနဲ့ပြေဝတဲ့စိတ်တော်ဒါသူ့မှာရှိပါတယ်။
Clinton ရဲ့ပြိုင်ဘက် Bernie Sanders ကိုသမ္မတဩဘားမားကအင်ဖြူရမှာတွေ့ဆုံပြီးမှာပဲအဲ့ဒီဗီဒီယိုထွက်လာတာပါ Mr. Sanders ကတော့မကြခင်ကာလအတွင်း Clinton နဲ့တွေ့ဖို့စီစဉ်ထားတယ်လို့သတင်းတောက်တွေကိုပြောပါရယ်ဒါအပြင် Republican Party ကသမ္မတလောင်းဖြစ်လာဖို့တည်ကြားနေတဲ့ Donald Trump နဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါ Democrat Party တညီတညွတ်တည်းရှိနေရေးအပေါ်သူအကောင်းမြင်တယ်လို့လည်းဆိုပါရယ်
I am going to do everything.
Donald Trump American သမ္မတဖြစ်မလာဖို့အတွက်ကျွန်တော်လုပ်နိုင်သမျှအားလုံးလုပ်မှာဖြစ်တယ်လို့အပြင်းထန်ဆုံးအားစိတ်လှုပ်ဆောင်သွားမှာပါ
။ Trump ကတော့သူပြောနေကြအတိုင်းပဲကလိန်ကတိ Hillary လို့ Clinton ကိုတိုက်ခိုက်ပြီး Twitter ကနေတုတ်ပြန်ပါတယ်။ Party တွင်းသမ္မတလောင်းရှင်ပြိုင်မှုတွေဟာထင်ထားတာထက်ကိုအချိန်ကြာပြီးအပြင်းအထန်သဘောထားကွဲလဲတာတွေဖြစ်ခဲ့တာပါ။အဲ့ဒီနောက်မှာတော့ Clinton ဟာ Democratic Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်သွားပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲသမ္မတ Obama ရဲ့ထောက်ခံမှုထွက်ပေါ်လာတာဖြစ်ပါတယ်။အင်္ဂါနေ့တုန်းကကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်6ခုပနာမရွေးပွဲတွေထဲပြည်နယ်4ခုမှာအနိုင်ရပြီးတဲ့နောက်ထောက်ခံသူတွေကိုကလင်တန်ကကျေးဇူးတင်ကြောင်းပြောပါတယ
်။ So we all
ကျမတို့အရင်ကကြိုးပမ်းခဲ့သူတွေကိုကျမတို့တိတ်ကျေးဇူးတင်ရပါမယ်။ဒ
ဒီညဟာအားလုံးအတွက်ဖြစ်ပါတယ်မစ္စတာဆန်နက်ဟာနယူးယောက်ပြည်နယ်အထက်လွှတ်တော်မှချော့ခ်ရှူမာအပါအဝင်သူ့ရဲ့လှုပ်ဖော်ကိုင်ပဲဒီမိုကရက်အထက်လွှတ်တော်အမတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဆန်ဒက်စ်ဟာကလင်တန်ကိုတိတ်မကြခင်မှာပဲထောက်ခံမှုပေးမယ်လို့ဒီမိုကရက်တွေကမျှော်လင့်ထားတဲ့အကြောင်းလှစ်လာသူကာလ်ကွန်တက်ကပြောပါတယ်
I would expect Sanders
လုံးလုံးအပြည့်အဝကြီးမထောက်ခံဘူးဆိုရင်တော့မှအစိုးမဆန်ဒက်စ်ကကလင်တန်ကိုထောက်ခံမယ်လို့ကျွန်တော်မျှော်လင့်ပါတယ်အခုမေးရမှာကပါတီပြန်ညီညွတ်အောင်ဘယ်လိုလုပ်ကြမလဲဆိုတာနဲ့ဆန်ဒက်စ်အနေနဲ့ဘယ်လိုကူညီကြင်တယ်လဲဆိုတာပါပဲ
ဒီမိုကရက်တစ်ပါတီတွင်ပနာမရွေးပွဲတွေကပြင်းထန်ပေမဲ့လည်းအစိုးမတော့ထရမ့်ကြောင့်ညီညွတ်သွားကြမယ်လို့လစ်လာသူတွေကမြင်ပါတယ်လာမယ့်သတင်းပတ်မှာတော့ကလင်တန်နဲ့သမ္မတအိုဘားမားတို့ဝစ်စကွန်ဆင်ပြည်နယ်မှာပထမဦးဆုံးအကြိမ်ပူရဲမဲဆွယ်စည်းရုံးကြပါလိမ့်မယ်ရှင်
ဒါမဲ့ဒီဇင်ဘာလတရနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
view american တိုင်းရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနှားဆင်ကြရပါတော့မယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုလှုပ်ဆောင်သွားမယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောလိုက်ပါတယ်။အချိန်ကာလသတ်မှတ်ချက်ကိုတိတိကျကျပြောမသွားဘဲနိုင်ငံရေးအရာအချိန်ကိုက်ဆောင်ရွက်ဖို့သာလိုအပ်တဲ့အတွက်လှုပ်တဲ့အချိန်ကာလကိုစောင့်ဆိုင်လှုပ်ဆောင်မယ်လို့ဆိုပါတယ်။သတင်းပြည်စုံကို VOA သတင်းတောက်မိခါကပေးပို့ထားပါတယ်ရှင
်။ဒီကနေ့ပထမအချိန်ပြည်သူ့လွှတ်တော်အစည်းအဝေးကိုရန်နာလိုက်ချိန်မှာပြည်သူ့လွှတ်တော်ရဲ့လှုပ်ဆောင်ချက်အချို့နဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌကမီဒီယာတွေနဲ့တွေ့ဆုံချိန်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကာလကလေးကဂတိကဝတ်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုပြောပါရယ
်ဝင်းရင်းမှလုံနေတဲ့ထဲထဲဝင်လုံနေတဲ့လူတွေတော်မှဘရော့ပြီမဲ့မပြီးမဲ့ဘယ်သူမှမခံမနိုင်ပြည်တိုင်းညံရေးရသည်ဖြစ်စီမရသေးသည်ဖြစ်စီရပြီးသည်ဖြစ်စီမျိုးသားပြန်နဲ့တင့်မြန်ရေးကိုတည်ဆောက်နိုင်ပြီတယောက်နဲ့တယောက်ယုံကြည်မှုရှိပြီတယောက်နဲ့တယောက်အပြန်အလှန်နားလည်မှုရှိပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကကျွန်တော်သွားမှာပဲမသွားဘူးလို့ကျွန်တော်မပြောဘူးအဲ့တော့ကျွန်တော်တို့ကိုယ်နဲ့ကဖွဲ့စည်းပုံချိန်ခံမှုတွေပြင်ဆင်ရနေတာကိုကျွန်တော်တို့ကိုယ်နဲ့ကအခုလောကခံရတာပေါ့ဒီအခက်ခဲရှိတာပေါ့နော်ကျွန်တော်မှအကန့်အသတ်တွေရှိတာပေါ့ဒါကိုကိုကရမှလုံမယ်မဟုတ်ဘူးကျွန်တော်ပြောတာအဲ့လိုမဟုတ်ဘူးကျွန်တော်ပြောတာဒါအမျိုးသားပြန်လည်တင်းမြန်နဲ့ပြည်တွင်းညီညာရေးဦးစားပေးတော့အခုလုပ်နေတယ်ဒါပေမဲ့ကျွန်တော်တို့တက်တန်းမှာပေါ့နော်တက်တန်းမှာဆိုတာအများကြီးလည်းမဟုတ်ပါဘူးအချက်ညာမြန်မြန်မြန်အောင်ကျွန်တော်ဒီပြင်ဆင်ရုပ်လည်းကျွန်တော်လုပ်မှာ
ပြည်တွင်းညီညာရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုလှုပ်ဆောင်မယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တစ်ခုကိုတော့တိကျစွာဖြေကြားခဲ့ခြင်းမရှိပါဘူး။ဖွဲ့စည်းပုံပြင်ဆင်ရေးဟာအချိန်နဲ့အချိန်ခါခေါင်းကိုစောင့်ဖို့လိုတယ်လို့ဦးဝင်းမြင့်ကပြောပါရယ်
။ဘာလို့အချိန်နဲ့အချိန်ခါပဲရှိတယ်လဲ။ဒါတစ်ခုနိုင်ငံရေးမှာတိုင်ပင်အရေးကြီးတယ်။ခါရုတင်ရမလားမတင်ရမလားမသိဘူး။မြန်မာနိုင်ငံရေးတိုင်းမှာဆော်လူမင်းစစ်ကြုံတော့အကုန်ကုန်တာပေါ့တိုက်ပွဲရှုံးတာ။ဒါပဲတူနဲ့တူနဲ့ကျွန်တော်ဖြစ်နေဆို
ဒီပြင်လွှတ်တော်ဥက္ကဋ္ဌအပါအဝင်တမရနယ်အစိုးရအဖွဲ့ဝင်အချို့ကာကွယ်ရေးဦးစီးချုပ်တို့ပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုတော့အစိုးရတည်တက်ပြီးနောက်ပိုင်းဒီကနေ့ဒီအချိန်ထိခေါ်ယူနိုင်ခြင်းမရှိသေးပဲဘယ်တော့ခေါ်နိုင်မလဲဆိုတာကိုလည်းသူ့အနေနဲ့အတိအကျမပြောနိုင်သေးဘူးလို့ဦးဝင်းမြင့်ကရှင်းလင်းပြောကြားခဲ့ပါတယ
်ဖွဲ့စည်းပုံနဲ့ပြန်ကြည့်လိုက်ပါဦးကာလုံးစည်းဝေးကကျွန်တော်ခေါ်လို့ရတဲ့ဒေသမဟုတ်ပါဘူးခေါ်မှကျွန်တော်တို့ကတက်ရအဲ့တော့ကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးကကျွန်တော်ဘယ်လိုလုပ်သိနိုင်မှာလဲဒါယူလို့ရှိရင်ကျွန်တော်ပြောတာလေခေါ်ရင်းရှိတဲ့လူကခေါ်မှကျွန်တော်တို့ကအဖို့ကျွန်တော်တို့ကတက်ရကျင်းပဖြစ်မယ်မကျင်းပဖြစ်မလားဆိုတာကခေါ်ရင်းရှိတဲ့သူရဲ့ decision သူ့ decision ကိုကျွန်တော်ကအကြမ်းမြင်မရဘူး
ပြီးခဲ့တဲ့လွတ်တော်အစည်းအဝေးအတွင်း နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းကိစ္စအပါအဝင်လွှတ်တော်တွေဆွေးနွေးချက်အချို့မှာအမျိုးသားဒီမိုကရေစီလွှတ်တော်အမတ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေအကြားမှာတင်းမာမှုအချို့ရှိခဲ့ပါတယ်ဒီနောက်ပိုင်းမှာလေလွှတ်တော်ဥက္ကဋ္ဌအနေနဲ့အစိုးရဘိုင်းနဲ့ပတ်သက်ပြီးကာကွယ်ပေးမှုတွေရှိခဲ့တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်ဒီပေါ်မှာဥဝင်မြင့်ကတော့ညှင်းဆန်ထားပါတယ်အစိုးရဘိုင်းကိုကာကွယ်ပေးမှုမရှိဘဲဥပဒေကြောင့်နဲ့ထိန်းចောင်းတဲမဲ့သွားဖို့လှုံ့ဆော်သွားမယ်လို့ပြောဆိုခဲ့ပေမဲ့ဘလောက်ထိထိန်းចောင်းနိုင်မလဲဘလောက်ထိထိန်းចောင်းသွားမလဲဆိုတာကိုတော့အတိအကျဖြေကြားနိုင်ခဲ့ခြင်းမရှိပါဘူးလွတ်တော်အနေနဲ့မေးခွန်းတွေအဆိုတွေမေးမြန်းလာမှာပိတ်ပင်တားဆီးမှုမရှိဘဲနီးစနစ်အရာဥပဒေအတိုင်းလိုက်နာကလွတ်တော်ကိုယ်စားလှယ်တွေကိုဥပဒေနဲ့ညီလှုပ်ဆောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ဖို့ထိန်းចောင်းသွားဖို့ပဲရှိတယ်လို့ဥဝင်မြင့်ကဖြေပါတယ်လက်ရှိမှာတော့တိုင်းရင်းသားပါတီအချုပ်ကတင်လာတဲ့အဆိုတွေကိုမေးခွန်းတွေအနေနဲ့ပြောင်းလဲမေးစီခဲ့တာနောက်ပြီးမေးခွန်းမေးမြန်းလာမှာလည်းအဆိုရဘက်ကိုဥက္ကဋ္ဌအနေနဲ့ကာကွယ်တာတွေရှိနေတယ်လို့လွတ်တော်ဥက္ကဋ္ဌကိုဝေဖန်နေတာတွေရှိနေပါတယ်ရှင်
ဖွဲ့စည်းပုံပြင်ရတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူလွတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်အကြောင်းမိခစုံစမ်းတင်ပြသွားတာပါအခုအပြစ်ရရေးနဲ့ငြိမ်းချမ်းရေးဘက်ကိုဆက်ပါအောင်မယ်ရှင်ပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ကတနင်္ဂနွေလုံးအဖြစ်ခတ်ရက်စရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မပြုခဲ့တဲ့တအောင်ပလောင် TNLA ကိုကန့် MNNDAA ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကို NLD အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့2021ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီကတွေ့ဆုံဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့တမရဘက်ကလည်းသဘောတူတယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရသူကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။ NLD အစိုးရတက်လက်ထက်မှာ21ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့တအံပလောင် TNLA ကိုကန် MDAA ရခိုင်တပ်မတော် AA တို့နဲ့မကြခင်မှာတွေ့ဆုံညှိနှိုင်းမှုရှိပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့တွေ့ဆုံဆွေးနွေးမယ်အပေါ်တပ်မတော်ဘက်ကလည်းသဘောတူထားတယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်။အ
ဲ၃ဖွဲ့ကိုဆွေးနွေးရမယ်၊ကြီးတွေ့ရမယ်၊တွေ့ဆုံရမယ်၊ဆွေးနွေးရမယ်။အဲ့ဒါမှတို့တို့ဘလို့ပါလာနိုင်မလဲဆိုတော့ကျွန်တော်အဖြေရှာလို့ရမယ်။အဲ့ဒါကိုအဲ့လိုဆွေးနွေးရမယ်၊တွေ့ဆုံရမယ်ဆိုတော့တပ်မတော်လည်းသဘောတူပဲ။ဘောဒူရတဲ့ကျွန်တော်တို့စက်ကောင်လေးနဲ့မှာတက်မတော်ကကိုယ်စားလှယ်ထက်ွက်တာ
တနိုင်ငံလုံးအပြစ်ခတ်ရက်စရေး NC လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့တွဲဆုံညှိနှိုင်းမှုဖွဲ့စည်းထားတဲ့21ရာစုပင်လုံးအကျိုးပြင်ဆင်ရေးစက်ကော်မတီနဲ့မှာတက်မတော်ဘက်ကကိုယ်စားလှယ်တွေပါဝင်ပြီးသားဖြစ်တယ်လို့ဦးစောထေးကပြောပါတယ်တက်မတော်အနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတော့အဲ့ဒီမဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့ကို NC မှာပါဝင်လက်မှတ်ရေးထိုးဖို့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်အစိုးရဘက်ကကံလန့်မှုကြောင့်မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့မကြခင်မှာတွေ့ဆုံဖို့ရှိပြီးအချိန်နဲ့နေရာကိုတော့အတိအကျမသတ်မှတ်ရသေးဘူးလို့တအန်းပလောင်တပ်ဖွဲ့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ
်တုံဖွဲ့လုံးပေါ့နော်တုံဖွဲ့လုံးကိုတကယ်နဲ့တို့ကပြည့်စုံနေရတယ်ဆက်ကတော့ဒီလူကြီးတွေနဲ့တို့ကရှေ့ဆက်တော့ဒီမှာအမပိတ်ရတာလက်ပြီးစ
တအန်းပလောင်တပ်ဖွဲ့ TNL ကိုကန် MDAA ရခိုင်တပ်မတော် AA စတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့တပ်မတော်ဘက်ကသဘောထားပြောင်းပြောင်းလာရင်ငြင်းချင်းဆွေးနွေးမှုတွေပိုပြီးအဆင်ပြေလာနိုင်တဲ့သဘောရှိတယ်လို့သူကဆက်ပြောပါတယ
်တပ်မတော်တဘောတူရဆိုတော့ပိုပြီးအဆင်ပြေတယ်ပေါ့နော်ဘူရဒီအတပ်မတော်ကတို့ပြောတဲ့ဒီဖွဲ့တွေကလက်နက်စုရမယ်လက်နက်စုမှဒီငြင်းချင်းစကားပြောမယ်ဆိုတော့အမျိုးပြောကြတာလည်းရှိတယ်အခုလိုမျိုးတို့ခွင့်ပြုရဆိုရင်တော့ပိုပြီးအဆင်ပြေတယ်ဒီတိုင်းမှုကပိုပြီးအဆင်ပြေလာနိုင်တဲ့အခြေအနေရှိတော့
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာပြည်အောင်စုငင်းကြီးညီလာခံ21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနှစ်နဲ့ UNFC ကဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမကြာခင်မှာ UNFC မှမပါဝင်တဲ့ဝပီသွေးစည်းညီညွတ်ရေးတက်မတော် UWSA အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်မိုင်းလာအဖွဲ့ NDA တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ပြီးခဲ့တဲ့မေလကုန်ပိုင်းကပြည်အောင်စုငင်းကြီးညီလာခံ21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့စည်းခဲ့ပြီး NCA လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးဖို့အပြင် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့ညှိနှိုင်းဖို့စက်ကော်မတီနှစ်ခုဖွဲ့ပြီးတာဝန်ပေးခဲ့တာလည်းဖြစ်ပါတယ်ရှင
်ပြည်တွင်းငြိမ်းချမ်းရေးနဲ့လက်နက်ကိုင်အဖွဲ့တွေအပြစ်ရရေးအစိုးရတည်ရ21ရာစုပင်လုံးညှိလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့တွေ့ဖို့ရှိတဲ့အကြောင်းမှတ်မြစ်မြစ်ခိုင်စုံစမ်းတင်ပြသွားတာပါအခု2016ဥရောပဖလားနဲ့ပြင်သစ်အတွက်စိန်ခေါ်မှုအကြောင်းကိုပြောပြပေးပါဦးမယ်ရှင် ရဲကြီးမှုတွေစန္ဒပြမှုတွေအကြမ်းဖက်တိုက်ခိုက်ဖို့ချိန်ချောက်မှုတွေလို့ပြဿနာပေါင်းစုံကြုံရတဲ့အချိန်မှာလနဲ့ချီပြီးကျင်းပသွားမယ့်2016ခုနှစ်ဥရောပဖလားဘောလုံးပွဲကိုဒီကနေ့ပါရီမြို့မှာစတင်တော့မှာဖြစ်ပါတယ်။ဘောလုံးပရိသတ်တွေပြင်သစ်နိုင်ငံကိုတဖွဲဖွဲရောက်လာနေတဲ့အချိန်မှာပဲဒီဘောလုံးပွဲကိုတိုက်ခိုက်ဖို့စီစဉ်နေတဲ့ဆိုတော့ဆွတ်ဆွဲခြင်းနဲ့လူတယောက်ကိုယူကရိန်းရဲတွေကဖမ်းဆီးထားပါတယ်။ဒါပေမဲ့ပါရီမြို့တော်မှာတော့ပွဲတော်ရာသီအဖြစ်စိတ်ဓာတ်တွေလန်းဆန်းတွက်ကြွနေကြတာပါ။ VOA သတင်းတောက် Lisa Bryant ပါရီကနေပြီးတော့ပြပို့ထားတဲ့သတင်းဆောင်ပါကိုဥကျော်စံသားကပြောပြပါမယ်ရှင်
။သဘာဝအန္တရာယ်တွေကတော့နောက်ဆုတ်သွားခဲ့ပါပြီ။ပါရီမြို့နယ်တခြားနေရာတွေမှာအတော်မြင့်တက်ခဲ့တဲ့ရေကြီးမှုလည်းပြန်ကျသွားခဲ့ပါပြီ။ဒါပေမဲ့ယူရို2016ဘောလုံးပွဲလည်းကျမဲ့ပရိသတ်တွေဟာရွှွန့်တွေနဲ့တော့တွေ့ရပါလိမ့်မယ်။ဒါမှမဟုတ်လည်းပြင်သစ်တွေကြော်ကြတဲ့သပိတ်ပေါက်မှုတွေနဲ့တွေ့ရပါလိမ့်မယ်။ Air France လေယာဉ်မှုတွေဟာဘောလုံးပွဲစပြီးနောက်တနေ့စနေနေ့မှာသပိတ်မောက်ဖို့ချင်းချောက်ထားပါလေ။အခုလက်ရှိမိသားစုပိတ်ကြောင့်တော်ဖစ်နာဂျီတယောက်လီယွန်မျိုးကနေပါရီကိုလာဖို့ယထာမရှိဖြစ်နေပါတယ်သူကတော့ဒါသဘာဝပဲဖြစ်ဦးဖြစ်စဉ်ပဲလို့ဆိုပါတယ
်ဘာသာစံပေ souvent c'est l'habitant français le français entre guillemets c'est le
ပြန်တဲ့လူမျိုးတွေဟာဆန္ဒပြတဲ့နေရာညှိတွားတဲ့နေရာမှာနာမည်ကြီးပါတယ်ကဘာကျော်အခမ်းအနားတွေကိုစောင့်နေကြတာအဲ့ဒီမှာလုတ်ပြလိုက်ရင်အစိုးရကပြစ်ထားလို့မရဘူးလေဒါဖြစ်နေကြပါပဲ
American ခီးသွား Michael Morales ကတော့ပြင်သစ်ဘောလုံးအသင်းကိုအားပေးမဲ့သူကသူကတော့ဒီအခုဖြစ်နေတဲ့အခြေအနေကိုသိကြူးဆိုင်ပုံမရပါဘူ
း Everything here is still beautiful the town still running everything like that so
ဒီမှာအလုံးတိတ်လှတယ်မြို့ကြီးကလည်းအသက်ဝင်လှုပ်ရှားနေတာပဲကျွန်တော်သိကျေနပ်ပါတယ်
ပိုရေးကြီးရဲ့ swing ဘွယ်တစ်ခုကတော့ပါရီမှာမိနစ်တုန်းကလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာလင်မလားဆိုတဲ့ကိစ္စပါအစိုးရကတော့ဘယ်တစ်ခုမှအလစ်မပေးပါဘူးအရေးပေါ်အခြေအနေတွေကိုစက်တန်းတိုးထားပါတယ်လုံခြုံရေးအရာ900အထိမကြုံစဘူးတိုးမြှင့်ထားပါတယ
် Bah bien sûr faut y penser mais après si tout le monde y pense personne va aller
ဒီကိစ္စကိုကျွန်တော်တို့စဉ်းစားရမှာပါတိတ်ရေးကြီးခွင့်ချက်လုံနေလေဘောလုံးကွင်းတွေစီဘယ်သူမှသွားတော့မှာမဟုတ်တော့ပါဘူ
းပြင်သစ်သမ္မတဖွန်ဆိုအိုလွန်ကတော့ဒီဘောလုံးဝဲကိုဥရောပပွဲတော်တစ်ခုလို့ကျင်းပကျင်းနေတာပါပြဿနာတွေဘယ်လိုပဲရှိရှိပရီမျိုးတော်မှာကတော့တကယ်ပွဲတော်ကြီးလိုပါပဲယူရိုချန်ပီယံဘောလုံးပွဲအတွက်ပဲလားဒါမှမဟုတ်နွေရာသီရောက်လာလို့လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ခင်ဗျာ
ဥကျော်စံသားပြောပြသွားတာပါရှင်အခုကျွန်မတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါရှင်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်
American နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုသမ္မတ Barack Obama က Democratic Party သမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တည်ချနေတဲ့ Donald Trump ကိုအနိုင်ရဖို့ပါတီရင်းညှိနှိုးရေးတိစောက်တဲ့အနေနဲ့ Miss Clinton ရဲ့ပါတီရင်းပြိုင်ဖက် Bernie Sanders နဲ့ကြာရာပြင်းနေကတနအီကြားတွေ့ဆုံပြီးမှပဲအခုလိုအဆိုပြုလိုက်တာပါ Hillary လောက်သမ္မတတဝန်နဲ့ထိုက်တန်တဲ့သူတခြားမရှိနိုင်ဘူးလို့သူထင်တဲ့အကြောင်းသမ္မတတဝန်ထမ်းဆောင်ဖို့လိုအပ်တဲ့ရည်စွမ်းသက်တည်အပြည့်ရှိသလိုစာနာနားလည်ပြီးစင်နာသနာတတ်တဲ့သူတယောက်ဖြစ်တဲ့ Miss Clintonနန်ကိုထောက်ခံတဲ့အကြောင်းနဲ့ဟီလာရီနဲ့အတူရပ်တည်ပြီးတော့လာမယ့်ရွေးကောက်ပွဲအတွက်မဲဆဲစီုံသွားမယ်လို့ကလင်တန်လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွဲထဲမှာသမ္မတဥပမာကပြောသွားပါတယ်။အစ္စရေးနိုင်ငံတယ်အဗစ်မြို့မှာလူ၄ယောက်သေဆုံးပြီး၅ယောက်ဒဏ်ရာရခဲ့တဲ့ပုတ်ထိုးနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်ရရှိလူနောက်တူကိုအစ္စရေးလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။၃ယောက်မြောက်အဖမ်းခံရသူကိုတော့ဂျော်ဒန်မြစ်နောက်ဖက်ကမ်းယတာမြို့မှာဂျာရာပရီနေ့ကဖမ်းဆီးလိုက်တာပါ။ပုထုံးနေတော့ကဈေးဝယ်တွေညစာစားနေသူတွေနဲ့စီကားနေတဲ့ဈေးတခုထဲပြစ်ခတ်တက်ခဲ့ခဲ့ကြတဲ့ရတမျိုးကပါလက်စတိုင်းဝန်ကွဲညီအကိုနှစ်ဦးနဲ့အတူအခုဖမ်းဆီးခံရသူတို့ပူပေါင်းတက်ခဲ့ခဲ့ကြတာလို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နာတန်ယာဟုကပြောပါရယ်သူတို့ကိုတော့လောလောဆယ်အကျဉ်းထောင်ထဲမှာထိန်းထိန်ထားပါရယ်ရှင်ဆီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့သမျိုးကိုလင်းနစ်အတွင်းပထမဆုံးအကြိမ်ဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစားအသောက်နဲ့လူမှုကူညီရေးပစ္စည်းတွေကိုပေးပို့ခွင့်ရလိုက်ပါပြီ။ဆီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံလူမှုရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါ။မြို့တော်ဒမတ်စကတ်အနောက်တောင်ပိုင်းကဒလာယာမြို့ခံတွေအတွက်တလစာအစားအသောက်တွေနဲ့ဆေးဝါးတွေပေးပို့ခွင့်ကိုဆီးရီးယားအာရဗ်လာချန်နီအဖွဲ့နဲ့ကုလသမဂ္ဂကိုမနေ့ကြာရပြီနေ့ညကမှခွင့်ပြုပေးလိုက်တာဖြစ်ပါရဲ့ရှင်။
တာကြနဲ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်ကျွန်မခွားညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.